မြန်မာအပါအဝင်အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာအခုသတင်းပတ်တွေအတွက်အပူလိုင်းဝင်ရောက်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ April 28ရက်တနင်္ဂနွေနေ့ကမြန်မာနိုင်ငံ6မြို့မှာအပူချိန်48.1 degree Celsius ရရှိခဲ့တာကြောင့်ဒါဟာမြန်မာနိုင်ငံတဝန်း56နှစ်အတွင်းအမြင့်ဆုံးအပူချိန်ဖြစ်တယ်လို့မိုးစလပညာရှင်တွေကပြောပါတယ်။6မြို့မှာအပူချိန်ကြောင့်တည်ဆောင်းသူ10ခန်းနဲ့ချီရှိတယ်လို့ဒေတာရင်းလူမှုကူညီရေးအသင်းတွေကပြောပေမဲ့တည်ဆောင်းသူအရေးအတွက်အတိအကျကိုတော့တီးကြအတည်ပြုလို့မရသေးပါဘူး။အိနီဇင်ထိုင်းနိုင်ငံမှာလည်းအလားတူအပူချိန်အလွန်အကျော်မြင့်တက်နေတာကြောင့် April အတွင်းမှာတည်ဆောင်းသူအနည်းဆုံး30ရှိခဲ့တယ်လို့ဆိုပါရယ်။အပူလိုင်းဒဏ်ကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းကယ်ရီလာပြည်နယ်မှာအသက်90အရွယ်အမျိုးသမီးတဦးနဲ့အသက်53နှစ်အရွယ်အမျိုးသားတဦးတို့မနေ့ကတည်ဆောင်းခဲ့ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်။အဲ့ဒီဒေသမှာအပူချိန်ဟာပုံမှန်ထက် 5.5 degree Celsius 47.9 degree Celsius ရှိခဲ့တယ်လို့ဆိုပါရယ်။ Bangladesh နိုင်ငံမှာတော့အပူတန်ပြင်းထန်လွန်းလာကြောင်းစာသင်ကျောင်းတွေအားလုံးပိတ်ထားဖို့တရားရုံးကမနစ်တနင်္လာနေ့မှာအမိန့်ထုတ်လိုက်ပါရယ်။ Philippines နိုင်ငံမှာလည်းတခြားအာရှနိုင်ငံတွေနဲ့နီးတူပဲအပူလိုင်းတန်ခံနေရတဲ့အပြင်မိုးကောက်မှုနဲ့ပါကြုံနေရတာကြောင့်စာပြုတ်ရေးအတွက်လယ်သမားတွေအခက်ကြုံနေရကြရပါတယ်ရှင်။